ရခိုင်ပြည်နယ်ဟာအချက်တဲတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွက်ချင်းချောက်မှုအနေနဲ့တည်ဖြစ်လာနေတဲ့အကြောင်းအမေရိကန်ထောက်လှမ်ရေးသုံးသပ်ချက်အစီရင်ခံစာကဖော်ပြလိုက်ပါတယ်။ကမန်းကြီးရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြခဲ့ရတဲ့ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကတကြောပြန်ပြစ်ကတ်တကြောင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည့်ရင်ပြောင်းလဲရေးအပေါ်မှာချင်းချောက်မှုတည်ဖြစ်လာနေုံသာမကအစိုးရဝါဒီတွေရဲ့အချက်ပဲအနေနဲ့တိုးလာနိုင်လို့တရုတ်နိုင်ငံကဩဇာချက်တွင်ဝင်ရောက်လမ်းဖွင့်ပေးရရောက်တဲ့အကြောင်းအမေရိကန်မျိုးသားထောက်လှမ်ရေးဌာနကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARS နဲ့ဆွေရအောင်အစုကလူညိုကြီးကင်းစခန်းတွေကိုစီးနင်းတိုက်ခတ်ခဲ့ပြီးနောက်နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေမှာမြန်မာစစ်တပ်ကလူ့ခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ပြီးရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းရရောက်ခဲ့ကြောင်းလည်းအမေရိကန်ဆွေရကပြောဆိုထားတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်ထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်ချင်းချောက်မှုအနေနဲ့ဆက်စစ်ချက်အစီရင်ခံစာထဲမှာတော့မြန်မာထိုင်းကမ္ဘောဒီးယားနိုင်ငံတွေနဲ့အတူဖိလစ်ပိုင်နိုင်ငံကိုလည်းအရှိတောင်အရှာတီးတန်းမှာဒီမိုကရေစီစနစ်ကိုချိန်ချောက်နေတဲ့နိုင်ငံတွေဖြစ်ဖော်ပြခဲ့တာပါ။ကမ္ဘောဒီးယားနိုင်ငံမှာဝန်ကြီးချုပ်ဟွန်ဆန်းကအတိုက်ခံတွေပေါ်ဖိနှိပ်မှုတွေရှိခဲ့တယ်လို့ထိုင်းနိုင်ငံမှာစစ်တပ်ကနိုင်ငံရေးမှာဩဇာလွှမ်းမိုးနေတဲ့အခြေအနေတွေနဲ့ဖိလစ်ပိုင်နိုင်ငံမှာတော့လူပေါင်းများစွာတည်ဆုံခဲ့ရတဲ့သမ္မတရော်ဒရီဂိုဒူတာတေရဲ့မွေးစည်းဝါတိုက်ဖြတ်ရေးအစီအစဉ်တွေနဲ့ပတ်သက်လို့အစီရင်ခံစာမှာအလေးထားဖော်ပြခဲ့ပါတယ်။အမေရိကန်ထောက်လှမ်ရေးအစီရင်ခံစာရဲ့ဖော်ပြချက်နဲ့ပတ်သက်လို့တော့ဒီကနေ့မှာပဲဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကိုဖိလစ်ပိုင်ဆွေးရကစင့်ကော်ပြီးတရားဝင်ကန့်ကွက်ခဲ့ပါတယ်။